မြန်မာစစ်ကောင်စီဟာရာထူးမှဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးခင်းညွန့်ရဲ့လုပ်ဖော်ကိုင်ဘက်စစ်ထောက်လှမ်းရေးအရာရှိဟောင်း38ယောက်ကိုအဂရိလိုက်စားမှုနဲ့ဆက်နွယ်နေတဲ့စွဲချက်တွေနဲ့ပြစ်ဒဏ်စီရင်ချက်ချခဲ့ပါတယ်။တချို့ကဗိုလ်မှူးချုပ်အဆင့်အထိအဆင့်မြင့်တဲ့အဲ့ဒီအရာရှိဟောင်းတွေဟာထောင်ဒဏ်120ကနေ100ကျော်အထိပြစ်ဒဏ်ချမှတ်ခံရတယ်လို့မြန်မာနိုင်ငံရှိရှိနေသတင်းရက်ွက်တွေကိုကူကားပြီးသတင်းဌာနတွေကမနေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီအရာရှိတွေကိုလက်ပင်းလက်ယူမှုအဂရိလိုက်စားမှုနဲ့နိုင်ငံခြားသုံးငွေဆိုင်ရာစွဲချက်တွေအပါအဝင်စွဲချက်တွေနဲ့အထုယုံတွေကပြစ်မှုထင်ရှားစီရင်ခဲ့ကြတာပါ။အဂရိလိုက်စားမှုကိုနှိမ်နှင်းမှုအရေးယူလှုံ့ဆော်ခြင်းမရှိဘူးလို့မြန်မာစစ်အစိုးရကပြောဆိုပြီးနောက်ဗိုလ်ချုပ်ကြီးခင်ညွန့်ကိုအောက်တိုဘာလကဖယ်ရှားခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းညွှန်မြေပုံအစီအစဉ်ဆိုတာကိုကူညီရေးဆွဲခဲ့ပါတယ်။